မေရိကန်သမ္မတဘရက်အိုဘားမားမြန်မာနိုင်ငံကိုရောက်လာမယ့်ရက်နှီးကပ်လာတာနဲ့အမျှမြန်မာသတင်းမီဒီယာတွေမှာဒီအမေရိကန်သမ္မတခီးစင်နဲ့ပတ်သက်ပြီးတော့ကြကြပြက်ပြက်ဖော်ပြလာသလိုဒီသမ္မတဆက်ရောက်လာမယ့်ဒီရန်ကုန်မြို့မှာလည်းလုံခြုံရေးတင်းကြပ်မှုတွေကတော့ရှိနေပါတယ်။ဒီကြောင့်နဲ့ပတ်သက်လို့အပြည့်အစုံသိအောင်ဆက်သွယ်စုံစမ်းထားတဲ့မတ်စုမွန်ကပြောပြပေးပါရှင်
။ဟုတ်ကဲ့ပါ။အမေရိကန်သမ္မတဘရက်အိုဘားမားဟာမြန်မာနိုင်ငံကိုဒီရက်ပိုင်းအတွင်းမှာပဲရောက်ရှိလာတော့မှာဖြစ်ပါတယ်။အခုလိုမျိုးအမေရိကန်ပြည်ထောင်စုရဲ့ထိပ်တန်းကောင်းဆောင်သမ္မတတဦးမြန်မာနိုင်ငံကိုရောက်ရှိလာမဲ့သမိုင်းဝင်ခီးစဉ်နဲ့ပတ်သက်ပြီးတော့မြန်မာနိုင်ငံသတင်းမီဒီယာတွေမှာလည်းကြကြပြန့်ပြန့်ဖော်ပြလာနေပါတယ်။ဒါပေမဲ့ပုဂ္ဂလိကပိုင်းသတင်းချန်နယ်တွေမှာပဲဝေဝေဆာဆာဖော်ပြနေပြီးတော့အစိုးရပိုင်းသတင်းတွေမှာတော့တိတ်ပြီးကြကြပြန့်ပြန့်ပြောဆိုတာမရှိဘူးလို့မြန်မာနိုင်ငံသတင်းသာဆရာများအသင်းဥက္ကဋ္ဌမောင်ဝင်းသားက VOA မြန်မာပိုင်းကိုပြောပါတယ်။
ဒါတွေကတော့ even သူ public media တွေကတော့အကုန်လုံးကတော့ဒါကိုတော်တော်ကြီးကိုသာပြီးပြီးတော့ထည့်ကြပါတယ်နော်ဟိုဒီချက်လေးလေးစားထည့်တယ်ဒါကိုသာပြီးပြီးတော့ထည့်ပါတယ်ဟိုအစိုးရသတင်းစာမှာကတော့အခုချိန်ကြီးကတော့တိတ်ပြီးတော့ ordinary body ဟိုအခြေတွင်းကြီးတော့မထည့်သေးဘူးအဲဒါကိုတွေ့ရတယ် public သတင်း media တွေကတော့သူရတဲ့ source ကတော့ ordinary ပေါ့နိုင်ငံသားသတင်းတွေရတာပြီးနော် online media တရှင်ရတာပြီးအဲ့ဒါပြီးရနောက်ပြီးတော့ Aung San Suu Kyi source ပေါ့လေ Aung San Suu Kyi ရဲ့ NLD source ရတဲ့ဥစ္စာတွေဒါဒီနဲ့ပဲသတင်းထုတ်တာပါပဲ
သမ္မတအိုဘားမားရဲ့ခီးစဉ်နဲ့ပတ်သက်ပြီးလဲသူ့ရဲ့အမြင်ကိုသတင်းစာဆရာမဝင်သားကအခုလိုတုံ့သက်ပြပါဗျ။တ
ကယ်တမ်းပြောမယ်ဆိုလို့ရှိရင်တော့မြန်မာနိုင်ငံကိုအမေရိကန်ကထိပ်သီးတယောက်ပေါ့နော်။နိုင်ငံအကြီးအကဲတယောက်မလာတာဆိုလို့ရှိရင်သိရတဲ့လောက်ဆိုရင်ရာစုနှစ်နော်တစ်ဝက်လောက်ကိုရှိသွားပါပြီ။အဲတော့အင်တန်မှဒါတူးရတဲ့ခီးစဉ်ဖြစ်တယ်။သူလာတာတရက်ပဲပြည့်ပြည့်မပြည့်ဘူးပေါ့နော်။ဟိုမြန်မာနိုင်ငံကိုအမေရိကန်သမ္မတကြီးတယောက်နောက်တခါအခုလောလောဆယ်ပူပူနွေးနွေးဒီတယောက်တဲ့တန်းတဲ့အနေရထားတဲ့သမ္မတရောက်လာတာတိုင်းပြည်အတွက်ကောလက်ရှိအစိုးရအတွက်ကောနော်နောက်ပြီးတော့မြန်မာနိုင်ငံမှာရှိတဲ့ဒီမိုကရေစီအင်အားစုတွေပေါ့နော်ဒီမိုကရေစီလိုလားတဲ့အင်အားစုတွေဒီမိုကရေစီလိုလားတဲ့ပြည်သူတွေအတွက်အင်မတန်မှနော်တွန်းအားပေးတဲ့အားစီတစ်ခုလိုပါပဲ
ရုပ်ရှင်တရုတ်ဆောင်လူမင်းကလည်းအခုလိုမျိုးအမေရိကန်သမ္မတတဦးရန်ကုန်ကိုရောက်ရှိလာတာဟာပြည်ပြင်ပြောင်းလဲရေးကိုလိုလားတဲ့မြန်မာပြည်သူတွေရဲ့မျှော်လင့်ချက်ကိုပို့ပြီးတော့ရလာခြင်းပဲလို့ဆိုပါတယ်
ကျွန်တော်တို့တိုင်းပြည်အတွက်ကျွန်တော်တို့ပြည်သူတွေအတွက်ကဘာကျွန်တော်တို့ပြည်သူတွေဘက်မှရှိတယ်ဆိုတော့အခုလက်တလောပူပူနွေ့နွေ့ဒုတိယသဏ္ဍာန်ထမ်းဆောင်ခွင့်ရတဲ့သမ္မတကြီးဟာကျွန်တော်တို့စီကိုလာတယ်ဆိုတော့ကျွန်တော်တို့ပြည်သူတွေရဲ့လိုလားချက်ကျွန်တော်တို့ပြည်သူတွေရဲ့တောင်းဆိုချက်တွေနောက်ပြီးတော့ဒီလက်ရှိဆိုရဘယ်တော့များနောက်ကြောင်းပြန်လှည့်မလဲဆိုတော့စိုးရင်ပူပန်နေတဲ့တန်တရားတွေကိုဖယ်ရှားပေးနိုင်မယ်ကျွန်တော်တို့ပြည်သူဘက်ကအားရှိစေမယ့်ခီးစဉ်တစ်ခုလို့ကျွန်တော်တို့ဝမ်းသာအားရသုံးသပ်မိပါတယ်ညာ
မြန်မာနိုင်ငံတွင်းပြည်ပြင်ပြောင်းလဲရေးတွေကိုလက်ရှိအစိုးရကနေလှုပ်ပေးနေတယ်ဆိုတဲ့အချိန်မှာပဲအခြေခံပြည်သူတွေစီမှာပြောင်းလဲမှုတစ်စုံတစ်ရာမရှိသေးတာကိုအမေရိကန်သမ္မတတယောက်အနေနဲ့ပြည်သူတွေရဲ့အဓိကအခက်အခဲတွေကိုနားလည်သင့်တယ်လို့လေသိန်းရာသိန်းပြဿနာတွေနဲ့လောက်ခလာစာနစ်နာကြီးတွေအတွက်တောင်းဆိုဆန္ဒပြနေတဲ့တောင်းလူလေသမားရေးနဲ့လူသမားရေးကူညီဆောင်ရွက်ပေးနေတဲ့ဦးဝင်းချိုကပြောပါတယ
်အမေရိကန်သမ္မတလာတာကိုကျွန်တော်တို့မြန်မာနိုင်ငံရဲ့ပကတိအခြေအနေမှန်တွေကိုလည်းသူသိနေကြပါတယ်ကျွန်တော်တို့ပြုပြင်ပြောင်းလဲဖို့ကြိုးစားနေတယ်လို့အစိုးရကထပ်ခါတလဲလဲပြောနေတော့လည်းပဲအောက်ခြေအဖြစ်မှာတော့အရင်လွန်ခဲ့တဲ့နှစ်ပေါင်း30 40လောက်ကိုကျက်စီခံထားရတဲ့ထောက်ယိုးကျိုးနေတဲ့အပြုအမူတွေဟာယနေ့အချိန်ထိအောက်ခြေပြည်သူတွေကိုနှိပ်စက်နေသေးပဲဆိုတဲ့အကြောင်းအရာကိုအမှန်တိုင်းသိတော့သိသေးကြပါတယ်
အမေရိကန်သမ္မတရန်ကုန်ခရီးစဉ်အတွင်းရန်ကုန်မြို့တွင်းလုံခြုံရေးနဲ့ဟိုတယ်လုံခြုံရေးတွေကိုတင်းတင်းကြပ်ကြပ်ချထားတယ်လို့လည်းဟိုတယ်မှာလက်ဆောင်ပစ္စည်းအယောင်းဆိုင်ဖွင့်လှစ်ထားတဲ့ဦးဝင်းချိုကလည်းဆိုပါတယ်အခုလက်ရှိအမေရိကန်သမ္မတအိုဘားမားရဲ့ရန်ကုန်ခရီးစဉ်အတွင်းအစိုးရပိုင်းအကြီးအကဲတွေအမျိုးသားဒီမိုကရေစီအဖွဲ့ချုပ်ဥက္ကဋ္ဌဒေါအောင်ဆန်းစုကြည်နဲ့လူမှုအခြေပြုအဖွဲ့အစည်းတွေနဲ့တွေ့ဆုံမှာဖြစ်ပြီးတော့ရန်ကုန်မှာမြန်မာပြည်သူတွေကိုမိန့်ခွန်းပြောမှာဖြစ်တယ်လို့သမ္မတအိမ်ဘူရိုနဲ့ရန်ကုန်အခြေစိုက်အမေရိကန်တန်ယုံကနေသတင်းတွေထုတ်ပြန်ထားပါတယ်ရှင်